တခါဒီရွေးကောက်ပွဲကိုမဝင်ဖို့သဘိမ်းပေါက်ခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့ကာလတွေကစလို့မဲပေးကြတဲ့နေ့အထိမဲမတမာမှုတွေမဲလိမ်မှုတွေရှိခဲ့တာတွေတနိုင်ငံလုံးအတိုင်းအတာနဲ့ထွက်ပေါ်နေတဲ့ကိစ္စတွေပေါ့ NLD ကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးဥပဒေလမ်းကြောင်းအရာလှုပ်ဆောင်စရာရှိတာတွေကိုလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်ဒီကနေ့ NLD ရုံးချုပ်မှာကျင်းပခဲ့တဲ့ဗဟိုကော်မတီစည်းဝေးမှာအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ NLD ခေါင်းဆောင်ဦးဝင်းတင်ကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြုဘူးလို့ဆုံးဖြတ်ပြီးတင်ဝင်နိုင်ငံရေးပါတီအဖြစ်ရက်တည်ခွင့်မရှိတော့တဲ့နောက်ပိုင်း NLD ရုံးချုပ်မှာပထမဆုံးအကြိမ်ကျင်းပတဲ့ဗဟိုကော်မတီအစည်းအဝေးမှာ NLD ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေကအခုလိုဆုံးဖြတ်ခဲ့ကြတာပါNLD အနေနဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခြင်းမရှိပေမဲ့အခုလိုမဲမဲ့သမားမှုတွေဖြစ်နေတာကိုဒီအတိုင်းလက်ပတ်ကြည့်နေရင်မြန်မာနိုင်ငံရေးအတွက်အချိုးယုတ်စေတာကြောင့်ဒီကိစ္စကိုဥပဒေလမ်းကြောင်းအတွင်းကလုပ်လို့ရတဲ့နည်းလမ်းတွေကိုအသုံးပြုပြီးတော့လှုပ်ဆောင်သွားမယ်လို့ NLD ခေါင်းဆောင်ဦးဝင်းတင်ကပြောပါတယ
်ရွေးကောက်ပွဲမှာမဲမဲ့သမားမှုတွေပေါ့ဗျာလိင်လည်းမှုတွေအဲ့ဒါမဲညစ်မှုတွေအဲ့ဒါမျိုးတော့ဒီအကျိုးတွေမဲတို့ဘာတို့ရဲ့အနေနဲ့မတရားအနိုင်ယူမှုတွေရှိခဲ့တယ်အဲ့ဒီရှိတာတွေအကုန်လုံးဟာကျွန်တော်ကရွေးကောက်ပွဲကိုသဘေးမောက်ထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကျွန်တော်နဲ့မဆိုင်တော့ညာလေဟဲ့လားဒါဟာဘာပဲပြောပြောဗမာပြည်နိုင်ငံရေးလောကအတွက်သို့မဟုတ်လည်းဗမာလူထုရဲ့နိုင်ငံရေးနိုင်ငံရေးလုပ်ငန်းများအတွက်ဒါအကျိုးရောက်စေတဲ့အချက်များဖြစ်တယ်ဗမာနိုင်ငံရေးလောကမှာဒီလိုမတမာမှုတွေမဲလိမ်မှုတွေရှိမယ်ဆိုလို့ရှိရင်ဗမာပြည်နိုင်ငံရေးလောကဟာပျက်စီးခြင်းတိုင်းပျက်စီးသွားတော့မယ်လို့ကျွန်တော်ကသတ်မှတ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ဟာဒီကျွန်တော်ကိုယ်တိုင်ကနေပြီးတော့ဒီကောက်ပွဲမဝင်တဲ့အတွက်ဒီလုပ်ငန်းတွေဟာကျွန်တော်နဲ့သက်ဆိုင်ရေးမရှိတော့ညာလေဒီလုပ်ငန်းတွေကိုကျွန်တော်ကဟဲ့လားလိုက်ရှာမယ်စုဆောင်ရမယ်ဟဲ့လားရှာဖွေစုဆောင်ပြီးတော့လေ့လာပြီးတော့ကျေကျေပြန့်ပြန့်နင်းနင်းဆိုင်ဆိုင်နဲ့ထိရောက်တဲ့ကျွန်တော်လေ့လာမှုတွေဟဲ့လားအချိန်အခါတွေကျွန်တော်ထုတ်ရမယ်လို့ကျွန်တော်သုံးသပ်ပါလေအဲ့ဒါကြောင့်ကျွန်တော်ကဒီရွေးကောက်ပွဲမတမာမှုတွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်ကော်မတီတွေဖွဲ့ပြီးတော့တာဝန်ပေးပါလေ
ဒီရွေးကောက်ပွဲမတမာမှုတွေကိုဖော်ထုတ်ဖို့အတွက်ကော်မတီဖွဲ့တယ်ဆိုတော့ကော်မတီဖွဲ့ပြီးတော့ပြီးသွားပြီလားဘာတွေဆက်လုပ်ဖို့ရှိသလဲ
ကျွန်တော်ကအချက်လက်တွေရှာဖွေစုဆောင်းမယ်ဟုတ်လားနေရီကနေပြီးတော့ရှာဖွေအဖွဲ့ကြီးတွေစုဆောင်းမယ်စုဆောင်းပြီးတော့ဒီဟာတွေကိုကျွန်တော်ကဒီတော့တင့်တင့်လျှောက်ပတ်တဲ့ပုံစံနဲ့ကျွန်တော်ကြားနာမယ်ကြားနာပြီးတဲ့အခါကျတော့ကျွန်တော်ဒီအစီအစဉ်သားတွေကိုအလေးနဲ့ကျွန်တော်ကအဲ့ဒါဒီအချက်လက်တွေကိုအလေးနဲ့အစီအစဉ်သားအနေနဲ့ရေးသားပြီးတော့ကျွန်တော်နောက်ဆုံးပြီးကမ္ဘာအဖွဲ့အစည်းများကိုပို့နိုင်တဲ့အထိကျွန်တော်ဆောင်ရွက်သွားဖို့အတွက်ကျွန်တော်စဉ်းစားပါတယ်
။ဟုတ်ကဲ့ပြည်တွင်းမှာရောဘယ်လောက်ထိလုပ်နိုင်မလဲဘဘဥပဒေလမ်းကြောင်းအရာအဒီကိစ္စတွေကို
အဲ့ဒါကတော့လုပ်ရတဲ့ပုံစံနဲ့လုပ်ကြမှာပဲဗျာမလုပ်ခဲတဲ့ time နေမယ်မလုပ်တဲ့မဲ့လက်ပိုက်ကြည့်နေမယ်အကိုနဲ့မဆိုင်ဘူးဆိုပြီးတော့အဲ့ဒါကိုကတပိတ်မှောက်ထားတဲ့နိုင်ငံရေးအဖွဲ့အစည်းအနေနဲ့မဆိုင်ဘူးဆိုလက်ပိုက်ထားမယ်ဆိုရင်ဗမာနိုင်ငံရေးလောကတစ်ခုအတွက်ကြီးမားသောဆုံးကျုံမှုသို့မဟုတ်လည်းကြီးမားသောအဲ့ဒါချွေးရင်းချက်များပေါ်ပေါက်စီမယ်လို့ကျွန်တော်ကယုံကြည်တယ်အဲ့ဒါကြောင့်ကျွန်တော်ကဒီကိစ္စနဲ့ပတ်သက်လို့ ਆ ရတော့ကျွန်တော်ကယက်တီပေးရမယ်အဲ့ဒါဒီကိစ္စတွေကိုအမှန်တရားကိုဖော်ထုတ်ရမယ်အဲ့ဒီကိစ္စတွေကိုကဘာတွေသိအောင်လို့ကျွန်တော်မှတ်တမ်းမှတ်ရပြုစုရမယ်ဆိုတဲ့အဲ့လိုသဘောပါပဲ
ဒါအပြင်ဒီစည်းဝေးအတွင်းမှာပဲမကြာခင်ကဇိုမီညီလာခံမှာရရှိခဲ့တဲ့ကလေးမျိုးကျင်ညာစာတမ်းပါမြန်မာပြည်ကနိုင်ငံရေးပြဿနာများကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့အရာမဟုတ်ဘူး။ဒါကြောင့်ရွေးကောက်ပွဲအစားပင်လုံစိတ်ဓာတ်ကိုမွေးဖွားပြီးဒုတိယပင်လုံညီလာခံခေါ်ယူရေးကိစ္စကော်မတီဖွဲ့စည်းခဲ့တယ်လို့ဦးဝင်းတင်ကပြောပါတယ်။